အမေရိကန်ပြည်ထောင်စုမှာဆရာဝန်အညွှန်းစာနဲ့ဝယ်ယူနိုင်ပြီးတော့အကြိုက်ခဲပျောက်ဆေးထုံဆေးလို့အသုံးပြုနေတဲ့ Opioid မူရည်ဆေးဆွဲမှုပြဿနာကိုတိုက်ဖြတ်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကကြေညာခဲ့ပါတယ်။မူရည်ဆေးကင်းစင်တဲ့မျိုးဆက်သစ်ကိုကူညီဖန်တီးဖို့သမ္မတကကတိပြုခဲ့ပြီးတော့အမေရိကန်မှာမူရည်ဆေးဆွဲနေတဲ့ပြဿနာကြီးကိုတခါတည်းအဆုံးသတ်အောင်လို့အတူဆောင်ရွက်ကြမယ်လို့ New Hampshire ပြည်နယ် Manchester မြို့မှာသမ္မတထရမ့်ကမိန့်ခွန်းပြောကြားခဲ့ပါတယ်။မူရည်ဆေးပြဿနာကိုတိုက်ဖြတ်နိုင်ဖို့မူရည်ဆေးရောင်းသူတွေအပေါ်တည်တံ့ချမှတ်တာအပအဝင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသမ္မတကပြောပါရယ်လက်ရှိဥပဒေအရမူရည်ဆေးရောင်းသူတယောက်ရောင်းလိုက်တဲ့ဆေးကြောင့်သူ့ရဲ့သက်တမ်းတစ်ချောင်းမှာထောင်ပေါင်းများစွာအသက်ဆုံးရှုံးသွားနိုင်ပေမဲ့သူကတော့သက်တမ်းတို့ထောင်တန်ပဲကြားရနိုင်တယ်ဆိုတာကိုသမ္မတကထောက်ပြပါရယ်ဥပဒေမပြင်ဆင်ဘဲနဲ့မူရည်ဆေးရောင်းဝယ်ဖောက်ကားသူတွေကိုဘလို့တည်တံ့ချမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒီဆုံးဖြတ်ချက်မျိုးကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်လိုကောင်းလိုနိုင်တယ်လို့ဥပဒေရေးရကျွမ်းကျင်သူတွေကပြောပါတယ်။ဆေးဝါးအဖြစ်လဲအသုံးပြုနေတဲ့မူရည်ဆေးတွေကိုအမေရိကန်နိုင်ငံသားတွေပထမတည်းကမဆွဲအောင်လို့ဆေးရရှိမှုကိုပထမအစီအစဉ်အနေနဲ့ရှင်းချမယ်လို့သမ္မတကပြောပါတယ်။မဆွဲနိုင်တဲ့အကြိုက်ခဲပျောက်ဆေးတွေထုတ်ဖို့ပြည်ထောင်စုအစိုးရရန်ပုံငွေကိုတိုးမြှင့်တာ Opioid မူရည်ဆေးဆွဲမှု NDA အသိပေးပညာပေးမှုတွေလုပ်တာလူရာထက်ပို့ပြီးတော့ဆရာဝန်ဆေးအညွန့်ပေးတာတွေကိုပထမအဆင့်နဲ့ဖြည့်ရှင်းကင်တွယ်သွားမယ်လို့ပြောပါတယ်အစီအစဉ်အရလာမယ့်3နှစ်အတွင်းမှာတနိုင်ငံလုံးမှာဒီ Opioid မူရည်ဆေးအညွန့်ပေးတာကို3ပုံ2ပုံရှော့ချဖို့လည်းရည်ညွှန်းထားပါတယ်အမေရိကန်ပြည်ထောင်စုမှာ Opioid အလွန်အကျွံသုံးဆွဲမှုကြောင့်တေဆုံးသူဟာတစ်နေ့ကို130ကျော်ရှိနေပါတယ်ဒမရာထရမ့်တွားရောက်နေတဲ့ New Hampshire ပြည်နယ်ဟာဆိုရင်လဲ Opioid Overdose ကြောင့်တေဆုံးသူအမေရိကန်မှာတတိယအများဆုံးပြည်နယ်ဖြစ်ပါတယ်ရှင်